အမေရိကန်ပြည်ထောင်စုမှာသိပ္ပံနေကြသူတေသနာနဲ့လေ့လာတဲ့လုပ်ငန်းတွေအတွက်ထရန့်အစိုးရကအထောက်အပံ့တွေဖြတ်တောက်လိုက်တဲ့အပေါ်အမေရိကန်တဝန်သောက်ကြနေတဲ့ကဆန္ဒပြခဲ့ပါတယ် Stand up for science သိပ္ပံပညာအတွက်ကာကွယ်ရည်တည်ကြလို့အတိတ်ပဲရတဲ့ဆောင်ပုံးနဲ့သူတေသီတွေဆရာဝန်တွေလူနာတွေနဲ့သူတို့ကိုထောက်ခံသူတွေဝါရှင်တန်မြို့တော်အပါအဝင်မြို့ပေါင်း30ကျော်မှာဆန္ဒပြခဲ့ပါတယ်လွတ်တော်အမတ်တချို့လည်းဆန္ဒပြပွဲမှာအထူးပါဝင်ပါတယ်သိပ္ပံဟာလူသားအလုံးအတွက်ဖြစ်ကြောင်းနဲ့လူအသက်တွေကိုကယ်တင်နိုင်ဖို့လေးလာစမ်းသပ်မှုတွေပြုလုပ်နေတာဖြစ်တယ်လို့သူတို့ကပြောဆိုပါတယ်။ကျမ်းမာရေးမိုးလေဝသနဲ့ရာသီဥတုအပါအဝင်လေးလာသုတေသနလုပ်နေတဲ့လုပ်ငန်းတော်တော်များများအတွက်အစိုးရငွေကြေးထောက်ပံ့မှုကိုသမ္မတထရန့်ကတက်လာပြီး48ရက်အတွင်းမှာပဲအခုလိုဖြတ်တောက်ခဲ့တာဖြစ်ပါတယ်။ဒါအပြင်သုတေသည်အချို့ကိုလည်းအလုတ်ကနေထုတ်ပယ်ခဲ့ပါတယ်။အထောက်အထားခိုင်နှုံနဲ့လေးလာပြီးတင်ပြထားတာတွေကိုစင်စာမဖြတ်ဖို့များပြည်သူသိရှိအောင်ဖော်ပြဖို့သုတေသနလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်ခွင့်ဖို့တောင်းဆိုကြပါတယ်။